အမေရိကန်ပြည်ထောင်စုကိုချစ်ချည်ရေးခီးစဉ်ရောက်ရှိနေတဲ့တရုတ်သမ္မတဟူချင်းတောင်နဲ့အမေရိကန်သမ္မတအိုဘားမားတို့နှစ်ဦးဟာမနေ့ကမနက်ပိုင်းကအင်ဖြူရာမှာတွေ့ဆုံခဲ့ကြပြီးတော့ကုန်သွယ်ရေးကိစ္စနဲ့နှစ်နိုင်ငံအကြားအငင်းပွားပွဲဖြစ်နေတဲ့ငွေကြေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။လူခွင့်ရေးကိစ္စရက်တွေကိုလည်းဆွေးနွေးခဲ့တယ်လို့ပဲဒီတရုတ်နိုင်ငံအနေနဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ပို့ပြီးလှုပ်ဆောင်စရာတွေရှိသေးတယ်ဆိုတာကိုတော့တရုတ်သမ္မတဟူချင်းတောင်ကသတင်းထောက်တွေရှေ့မှာဝန်ခံပြောဆိုသွားပါတယ်။အမေရိကန်သမ္မတနဲ့တရုတ်သမ္မတဟူချင်းတောင်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲကိုတော့ Washington DC မြို့တော်မှာမနေ့နေ့လယ်ပိုင်းကပြုလုပ်ခဲ့တာပါ။အကြောင်းဆုံးသိရအောင်ကုသညူကပြောပြပေးပါရှင်
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားမှာကုန်သွယ်ရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးကိစ္စအပြင်လူခွင့်ရေးအကြောင်းရပ်မှလည်းဒီမတူညီတဲ့အမြင်ရည်တည်ချက်တွေအသီးသီးရှိကြပေမဲ့လို့ဒီကိစ္စတွေပေါ်မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့လိုမယ်ဆိုတာကိုနှစ်နိုင်ငံခေါင်းဆောင်နှစ်ဦးစလုံးကလေးပေးပြောခဲ့ကြပါတယ်။ရှာဇဘဘာသမရဟူချင်းတောင်းမှာပါဝင်တဲ့ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ကုန်သွယ်ရေးကိစ္စ၊စီးပွားရေးကိစ္စ၊သဘောပေါင်းညင်ထင်းသိမ်းရေးကိစ္စရပ်တွေအပြင်တရုတ်နိုင်ငံဘက်ကအထူးရှာမခံတဲ့လူခွင့်ရေးကိစ္စတွေအပေါ်မြင်းမြန်းချက်တွေကိုလည်းနှစ်နိုင်ငံခေါင်းဆောင်နှစ်ဦးစလုံးကဖြေကြားခဲ့ပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆွေးနွေးမှုတွေကိုဆက်လုပ်သွားဖို့သဘောတူညီခဲ့ကြတယ်လို့သမရဥဘာမာကပြောပါတယ
်။ We've agreed to move ahead with our formal dialogue on human rights.We've agreed to new
လူခွင့်ရေးနဲ့ပတ်သက်ပြီးတော့တရားဝင်ဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူညီခဲ့ကြပါတယ်။တရားဥပဒေစိုးမိုးရေးအတွက်အပြောင်းအလဲအသစ်တွေလုပ်ဖို့လည်းသဘောတူခဲ့ကြပါတယ်
။တရုတ်နိုင်ငံတွင်အထူးသဖြင့်ဆိုရင်ဒီတိဘက်ရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုပြောဆိုဆွေးနွေးခဲ့တယ်လို့သမ္မတဥဘာမာကသတင်းတောက်တွေကိုပြောပါတယ်။တရုတ်နဲ့အမေရိကန်ကြားမှာမတူညီတဲ့နောက်ခံမတူညီတဲ့အမြင်တွေရှိကြပေမဲ့လို့လူခွင့်ရေးနဲ့ပတ်သက်လို့ကိစ္စရပ်တွေမှာအပြန်အလှန်လေးစားမှုပေါ်အခြေခံပြီးတော့ဆွေးနွေးသွားလိုတယ်လို့တရုတ်သမ္မတဟူချင်တောင်းကလည်းစကြဝဠာကတဆင့်သတင်းတောက်တွေကိုဖြေကြားခဲ့ပါတယ
်။ China recognizes and also respects the universality of human rights and at the same time we do believe that we also need to take into account
လူခွင့်ရေးဟာအလုံးနဲ့သက်ဆိုင်တယ်ဆိုတာကိုတရုတ်အနေနဲ့လေးစားအသိမှတ်ပြုထားပါတယ်။ဒါပေမဲ့လည်းလူခွင့်ရေးနဲ့ပတ်သက်တဲ့ပြည်ပဆိုင်ရာတန်ဖိုးတွေပြောကြမယ်ဆိုရင်မတူညီတဲ့အမျိုးသားရေးအခြေခံကိုထည့်သွင်းစဉ်းစားရမယ်လို့ယုံကြည်ပါတယ်။တရုတ်နိုင်ငံဟာလူဦးရေများပြားတဲ့နိုင်ငံဖြစ်သလိုအရေးကြီးတဲ့ပြုပြင်ပြောင်းလဲမှုတွေကိုလုပ်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံလည်းဖြစ်ပါတယ်။ဒီအခြေအနေအောက်မှာစီးပွားရေးမှာရောလူမှုဖွံ့ဖြိုးရေးကိစ္စတွေမှာပါစိန်ခေါ်အကဲဆတ်မှုတွေတော်တော်များများရှိပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်စရာတွေကတော်တော်များများရှိနေပါသေးတယ
်တရုတ်နိုင်ငံအနေနဲ့အခြားနိုင်ငံတွေရဲ့အခြေအနေခေါင်းတွေကိုလေ့လာနေသလိုပဲလူခွင့်ရေးနဲ့ပတ်သက်ပြီးတော့အခြားနိုင်ငံတွေနဲ့ဆွေးနွေးသွားဖို့လည်းလူလူလားလားရှိတယ်လို့တရုတ်သမ္မတကပြောပါတယ်ဒါအပြင်အပြန်အလှန်လေးစားမှုနောက်အခြားပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဘူးဆိုတဲ့အခြေခံတွေအပေါ်မှာအမေရိကန်ပြည်ထောင်စုနဲ့လည်းလူခွင့်ရေးကိစ္စကိုဆွေးနွေးသွားလိုတယ်လို့တရုတ်သမ္မတဟူချင်တောင်းကပြောပါတယ်လေလာသူတွေကတော့သမ္မတနှစ်ဦးတွေ့ဆုံစဉ်မှာနိုင်ငံတကာကိစ္စရပ်တွေလူခွင့်ရေးကိစ္စတွေပြောလို့ရှိရင်တရုတ်နိုင်ငံရဲ့ဩဇာတရားမှုကြီးမားတယ်လို့ယူဆကြတဲ့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားကိစ္စကိုဆွေးနွေးလိမ့်မယ်လို့ယူဆခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်ရန်စမှုတွေကိုမလုပ်သင့်တော့ဘူးဆိုတာနှစ်နိုင်ငံစလုံးကသဘောတူညီခဲ့ကြတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာသမ္မတဥဘာမာကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိစ္စကိုဆွေးနွေးမှုရှိမရှိတော့မသိရပါဘူး။ဒါပေမဲ့တိတိကျကျဘူတုံးနေမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးကလင်တန်ဟာဒေါ်ဆန်းဆွကြည်ကိုတယ်လီဖုန်းကတဆင့်10မိနစ်လောက်စကားပြောခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအရာရှိတူကအခုလိုဒီကိစ္စကိုအတည်ပြုပြောပါတယ
်။ Secretary Clinton called Aung San Suu Kyi today and pledged to work with her to strengthen
နိုင်ငံရဲ့ဝန်ကြီးကလင်တန်ဟာဒေါ်ဆန်းဆွကြည်နဲ့တယ်လီဖုန်းကနေတဆင့်ဒီကနေ့စကားပြောခဲ့ပါတယ်။မြန်မာနိုင်ငံထဲမှာအရက်ဖက်လူမှုအဖွဲ့အစည်းတွေအင်အားကောင်းလာစေဖို့နဲ့ဒီမိုကရေစီရေထွန်းကားတိုးတက်လာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဒေါ်ဆန်းစုကြည်နဲ့အတူဆောင်ရွက်သွားမယ်ဆိုတာကိုကတိကဝတ်ပြုခဲ့ပါတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကနိုင်ငံရေးဝန်ကြီးကလင်တန်အနေနဲ့ဒေါ်ဆန်းစုကြည်ထံကိုပုဂ္ဂိုလ်ရေးစာပေးပို့ခဲ့ပါတယ်။အခုလိုနှစ်ဦးကြားတဲ့ဖုန်းစကားပြောတာကတော့နိုဘာလ73ရက်နေ့ဒေါ်ဆန်းစုကြည်လွတ်ပြီးကလေးကဆိုရင်ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဘက်ကတော့သူလက်ရှိစောင်းနေတဲ့လုပ်ငန်းတွေအခြေအနေတွေကိုရှင်းပြပြောခဲ့တယ်လို့သိရပါတယ်။အခုလိုဒီနိုင်ငံရေးဝန်ကြီးကလင်တန်နဲ့မြန်မာဒီမိုဆီခေါင်းဆောင်ဒေါ်ဆန်းစုကြည်တို့ပြန်လည်ဖုန်းဆက်စကားပြောရတဲ့တရုတ်သမ္မတဟူချင်တောင်းအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ကိစ္စဘလောက်ဆက်ဆက်မှုရှိနိုင်တယ်လဲဆိုတာတော့ရှင်းလင်းလင်းမသိရပါဘူး။အမေရိကန်နိုင်ငံရေးဝန်ကြီးကလင်တန်ကတော့မနေ့မွန်းလွဲပိုင်းမှာပဲတရုတ်သမ္မတဟူချင်တောင်းကိုနေ့လယ်စာနဲ့အက်ခံခဲ့ပါရခင်ဗျာ။